ဒီကနေ့အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်ရွေးကောက်ပွဲမှာအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုအများစုနဲ့ထိန်းချုပ်ထားနိုင်ရေးဟာလည်းအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်သမရအသည့်ရဲ့အစီအစဉ်တွေကို၆ခန်းအားပေးမှလားဒါမှမဟုတ်ကန့်ကွက်မှလားဆိုတာကတော့လွှတ်တော်နှစ်ရာရဲ့လက်ထက်မှာရှိပါတယ်လွှတ်တော်နှစ်ရာစလုံးအတွက်ကိုယ်စားလှယ်တွေကိုလည်းဒီကနေ့အင်္ဂါနေ့သမရရွေးကောက်ပွဲမှာတပြိုင်တည်းထဲရွေးချယ်မှာဖြစ်ပါတယ်အခုကျင်းပတဲ့သမရရွေးကောက်ပွဲဟာ2021ခုနှစ်လွှတ်တော်မှာဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပထမအဦးဆုံးအကြိမ်ရွေးကောက်ပွဲလည်းဖြစ်တယ်လို့မမျှော်လင့်တဲ့စိုးရိမ်ပူပန်မှုတွေနဲ့ကြုံရကြင်လည်းဖြစ်ပါတယ်စီးပွားရေးဆိုင်ရာကိစ္စနေဇာကိစ္စဒရီတာဖြက်ခွင့်ကိစ္စစတဲ့အကြောင်းအရာတွေအပါအဝင်အရေးကြီးကိစ္စတွေကိုလွှတ်တော်မှာညှင်းခုံဆွေးနွေးဆုံးဖြတ်ရမှာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်အရေးအတွက်တဦးနှစ်ဦးအစအနည်းငယ်ကွာခြားမှုဟာဒီပါတီနှစ်ခုကြားချိန်ငွေရှာကိုအပြောင်းအလဲဖြစ်စေနိုင်ပါတယ်။ Republican အမတ်တွေထိန်းချုပ်ထားတဲ့ New York California ပြည်နယ်အောက်လွှတ်တော်အမတ်နေရာတွေကို Democrat တွေပြန်ရနိုင်ဖို့ကြိုးပမ်းနေသလို Montana, Pennsylvania, Michigan, Wisconsin စတဲ့ပြည်နယ်တွေကအထက်လွှတ်တော်အမတ်နေရာတွေကိုလည်း Democrat ထံကနေပြန်ရဖို့ Republican တွေကကြိုးပမ်းနေကြပါတယ်